COVID-19 လူနာတိုးလာနေတဲ့ရခိုင်ပြည်နယ်မှာကျောင်းသူကျောင်းသားတွေကိုအတုလိုက်ခွဲပြီးအချိန်ချတင်ဖို့ပညာရေးတာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ပညာရေးဝန်ထမ်းအနေနဲ့ကျောင်းသူကျောင်းသားတွေကြားမှာပါကိုဗစ်ရောဂါကူးစက်သူတွေရှိနေတာကြောင့်တိုးနဲ့တိုးခက်ခွာကွာနေပြီးအောင်အတန်းအပေါ်မူတည်ပြီးအလဲလိုက်အချိန်ခွဲတက်ရမယ်စနစ်ကိုလုပ်နေတာဖြစ်ပါတယ်။ရခိုင်ကကျောင်းတွေမှာကိုဗစ်ထိန်းချုပ်ရေးစည်း ပညာရေးဝန်ထမ်းတွေနဲ့ကျောင်းသူကျောင်းသားတွေအထိကိုဗစ်ကပ်ရောဂါကူးစက်သူတွေရှိနေပါတယ်။ကိုဗစ်အတည်ပြုလူနာတွေရှိနေတဲ့အခြေခံပညာကျောင်းတွေကိုလောလောဆယ်ပိတ်ထားတယ်လို့ရခိုင်ပြည်နယ်ပညာရေးမှုရုံးကဒုတိယညွှန်ကြားရေးမှူးစီမံဒေါက်တာထွန်းသိန်းကပြောပါတယ်
။ကျွန်တော်တို့မှာတော့အခုလက်ရှိအဖြစ်ပညာရေးဝန်ထမ်း9ဦးကူးစက်ထားတာရှိပါတယ်။ကျောင်းသားကျောင်းသူကတော့9ဦးစုစုပေါင်း16ဦးဒီ positive ကူးစက်ထားတာရှိပါတယ
်။ဒေမျိုးနေတွေမှာလည်း
ကျွန်တော်တို့ပြုံးနေမှာတော့တန်တွင်းမြို့နယ်နဲ့အဓိကတော့မောင်တွင်းမြို့နယ်ကြောက်ဖြူနဲ့ပေါက်တော်တွေမှာကူးစက်ထားတာရှိပါတယ်။စစ်တေမြို့နယ်မှာဆိုရင်လည်းဒီမူပြအာထကခွဲအမြင့်ကျော်မှာဆံမတူကူးစက် positive လူနာဖြစ်ရှိပါတယ
်။ဆက်လက်ဖွင့်နေစေကျောင်းတွေမှာတော့ကျောင်းသားကျောင်းသူတွေကိုတဦးနဲ့တဦး6ပေအကွာကနေအတက်နိုင်ဆုံးလူချင်းခက်ခွာခွာဖြစ်နေအောင်အပတ်စဉ်လိုက်အဆိုင်ခွဲပြီးကျောင်းတက်ဖို့တက်ဆိုင်ရာပညာရေးဌာနတွေကိုညွှန်ကြားထားတယ်လို့လည်းပြောပါတယ်
။ခိုင်ပြည်နယ်ပြည်နယ်စီမံအုပ်ချုပ်ရေးစီမံကောင်စီရဲ့စီချက်လွှတ်ညွှန်မှုနဲ့အတူကျွန်တော်တို့ပညာရေးဝန်ကြီးဌာနကျန်းမာရေးနဲ့အစိုးရဝန်ကြီးဌာနကသတ်မှတ်ထားတဲ့မူကောင်နဲ့အညီကျွန်တော်တို့တင်ကြဖို့အတွက်ဆောင်ရွက်ပါတယ်။တင်ကြဖို့အတွက်ဆောင်ရွက်တဲ့အခါမှာတခုတချို့သောကျောင်းတွေမှာကျောင်းသားအင်အားများတဲ့အတွက်ဒီတင်ကြဖို့ဟိုပါပေါ့ဒီကျောင်းသားအားမဆန့်ဖြစ်တယ်မဆန့်ဖြစ်တဲ့အခါမှာကျွန်တော်တို့နှစ်တော့တက်အရှင်ကြီးလေးဖြစ်လာတယ်ဒီအခုဆိုလို့ရှိရင်မြို့နယ်ပညာရေးမှုတွေကိုကျွန်တော်တို့အနေနဲ့ဖုံးဖြင်းတော့၎င်းဒီကျောင်းသားစီစစ်ဖို့ပေါ့နော်ဆိုလိုချက်ကတော့ဒီကျောင်းသားအင်အားကျောင်းရဲ့အခန်းအကျေကို36နဲ့စားပြီးတော့ကျောင်းသားရဲ့ဥယျာဉ်ဝင်စင်တနတ်ဒါလည်းဆောင်ရွက်ဖို့ဆောင်ရွက်တဲ့အခါမှာနှစ်တော့တဲ့ဖြစ်တယ်လို့ဖြစ်ပါစေဟိုပေါ့ဟိုအပါချာဖြစ်ပါစေဘလို့ပဲဖြစ်ဖြစ်ကိုပစ်စီမင်းစီကန်းနဲ့အညီဆောင်ရွက်ဖို့တုံးနဲ့တူကျောင်းမပိုက်တော့ဖို့အတွက်ကလေးတွေရဲ့ပညာသင်ကြားမှုအတွင်းချေဖို့အတွက်စိုးစားဆောင်ရွက်ကြဖို့ဆိုပြီးတော့ကျွန်တော်တို့မြို့နယ်မှုတွေခရင်မှုတွေရှိကိုဖုံးဖဲနှံ့ညွန်ထားပါတယ်စာလဲထုတ်ထားတာရှိပါတယ
်အခြေခံပညာကျောင်းတွေကိုဇွန်လမှာပြန်ဖွင့်ခြင်းကရခိုင်ပြည်နယ်မှာကျောင်းသားရာဂိုင်းနှုံးပြည်နီးပါကျောင်းပြန်တက်တယ်လို့မြို့နယ်ပညာရေးမှူးကပြောကြားထားပါတယ်အခုကိုဗစ်ကပ်ရောဂါတတိယလိုင်းရိုက်ခတ်နေပေမဲ့လည်းရခိုင်ပြည်နယ်တဲကအခြေခံပညာကျောင်းတွေအားလုံးကိုပိတ်ဖို့အစီအစဉ်မရှိသေးဘူးလို့ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်ကိုဗစ်စီးကန်းနဲ့အညီကြောင်းတက်နိုင်အောင်ဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ
်ဒီကိုဗစ်ရဲ့ကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ကျောင်းတွေကိုဒါကျွန်တော်တို့အဆိုင်နဲ့တက်ခိုင်းမှာဖြစ်ပါတယ်မနေ့ညနေဒီလိုအဆိုင်နဲ့တက်တဲ့ကျောင်းတွေမှာတော့ပုံမှန်အဖြစ်အနည်းဆုံး10နာရီချပြီးတော့တက်ရမှာဖြစ်ပါတယ်လက်တလုံးမှာတော့ကျောင်းတွေအနေထားဆရာတွေရဲ့အနေထားစာသင်ခန်းတွေရဲ့အနေထားတွေကိုကြည့်ပြီးတော့တချို့ကျောင်းဆိုလို့ရှိရင်တပတ်ကျောင်းတဲ့ကျောင်းသားတွေကတပတ်နာအဆရာတွေကတော့မနာပါဘူးသူအလှဲ့နဲ့သူကျောင်းတက်တဲ့စနစ်ကိုကျင့်သုံးဖို့ကျွန်တော်တို့ညွှန်ကြားထားပါတယ်ကျောင်းတွေကိုတော့ကဒုံစားကြီးပိတ်ပလိတ်ဖို့အစီအစဉ်မရှိပါဘူးဒါကြောင့်ဆိုတော့ကွန်ဂရက်နေ့ကပညာရေးမှာတစ်နှစ်နောက်ကျထားတဲ့အတွက်ကျွန်တော်တို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့ကမိမိသက်ဆိုင်ရာအတန်းလိုက်အရေးအသွေးတွေရှိအောင်လို့ဆောင်ရွက်ခြင်းဖြစ်ပါတယ်ကျွန်တော်တို့ကကျောင်းတွေပိုက်လိုက်ပြီးတော့အချိန်တိုင်းအောင်စီရင်ထုတ်ပေးလိုက်မယ်ဆိုလို့ရှိရင်တော့အရာပညာရေးဘက်မှာထိရောက်မှုမရှိဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဇူလိုင်လ5ရက်နေ့အထိရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်ခံရသူ900ကျော်အထိရှိနေပြီးသေဆုံးသူကတော့3ယောက်ထက်မနည်းရှိပါတယ်ရခိုင်ပြည်နယ်ကိုဗစ်ကူးစက်မှုတွေထပ်တိုးမလာဖို့အတွက်သက်ဆိုင်ရာဌာနတွေအနေနဲ့လှုံ့ဆော်နေချိန်မှာပဲပြည်သူလူထုအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီးကန်းတွေကိုလိုက်နာကြဖို့ကိုလည်းအာဏာပိုင်တွေဘက်ကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။